82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်ဖို့နယူးယောက်မြို့မှာရောက်နေတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာရိုနှစ်ဦးစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာတရားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နိုင်ငံတကာမှာပြောဆိုနေကြတဲ့ရိုဟင်ဂျာပြည်ပခါဖြည့်ရှင်အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံထံကမြန်မာအစိုးရကအကူအညီတောင်းခံထားပြီးဒီကိစ္စကိုခေါင်းဆောင်တဲ့ကုလသမဂ္ဂဌာနချုပ်မှာတွေ့ဆုံစဉ်ကလည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ရိုဟင်ဂျာအရေးကိစ္စအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကအကူအညီဖြည့်ရှင်ပေးဖို့ဒေါအောင်ဆန်းစုကြည်ကဝန်ကြီးချုပ်ဟာစီနာကိုတောင်းဆိုခဲ့သလိုရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါဖြည့်ရှင်နိုင်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့စည်းထားကြောင်းနဲ့အဲ့ဒီကော်မရှင်ရဲ့အကြံပေးချက်အတိုင်းဒီကိစ္စကိုကင်တွဖြည့်ရှင်သွားမယ်အကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီကိစ္စကိုနိုင်ငံပူးပေါင်းဆောင်ရွက်ဖြည့်ရှင်နိုင်ကြောင်းဝန်ကြီးချုပ်ဟာစီနာကဒေါအောင်ဆန်းစုကြည်ကိုပြန်လည်ပြောကြားခဲ့တယ်လို့ဆိုပါတယ်။နိုင်ငံကြားတည်ရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးအဖြေရှာရေးအတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲလာဖို့ဝန်ကြီးချုပ်ဟာစီနာကဖိတ်ကြားခဲ့တာကိုတောင်းဆန်းစုကြည်ကဝန်တာကျင်းနဲ့ဆက်လက်ခံခဲ့တယ်လို့လည်းဝန်ကြီးချုပ်ရဲ့ပြန်ကြားရေးတာဝန်ခံအစ္စန်နူကာရင်ကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒါကာထရီဘျူးန်သတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အကြမ်းဖက်လုပ်ငန်းတွေအတွက်လုံးဝခွင့်ပြုမှာမဟုတ်သလိုဘင်္ဂလားဒေ့ရှ်မျိုးကိုအုံချပြီးတခြားတိုင်းပြည်ကိုအကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်တွေကိုလည်းလက်ခံမှာမဟုတ်ကြောင်းဝန်ကြီးချုပ်ဟာစီနာကတောင်းဆန်းစုကြည်နဲ့တွေ့ဆုံမှုအတွင်းပြောကြားခဲ့ပါတယ်။ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုတော့နိုင်ငံတကာနဲ့မြန်မာနိုင်ငံကတက်သည့်ပညာရှင်တွေနဲ့ပူးပေါင်းပြီးတောင်းဆန်းစုကြည်ကစက်တင်ဘာလပထမပတ်အတွင်းဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ဒီကော်မရှင်အနေနဲ့သူတို့ရဲ့အကြံပြုချက်တွေကို12လအတွင်းမြန်မာအစိုးရထံတင်သွင်းရမှာဖြစ်ပါတယ်။